နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့ထုတ်ပြန်ချက်အရအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း112ဦးရှိနေပြီးအမှုရင်ဆိုင်နေရသူ486ဦးရှိနေသေးတာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အတွက်လူငင်းချမ်းသာခွင့်လိုမျိုးထုတ်ပြန်မယ်လို့မျှော်လင့်နေကြပါတယ်။အစိုးရသက်ပြောင်းလဲပြီးဖြစ်ပေမဲ့အကျဉ်းထောင်ထဲမှာဆက်လက်နေထိုင်နေရသေးတဲ့အပေါ်စိတ်မကောင်းဖြစ်မိတယ်လို့နိုင်ငံရေးအကျဉ်းသားတဦးဖြစ်တဲ့ဦးနေမျိုးစင်ကပြောပါတယ်
ကျွန်တော်တို့အနေနဲ့လည်းပြုလင်းပြောရင်များအစိုးရဟောင်းလက်ထက်မှာတစ်နှစ်နဲ့3လကျော်နေရတာကျွန်တော်စိတ်မခုဘူးလို့ဘာလို့ဆိုတော့မင်းပြောင်းမင်းမှန်မဟုတ်လို့ဒီအစိုးရတဲ့လက်ထက်မှာတော့ကျွန်တော်တို့တို့တိုင်းကျွေးပြည်ပြုတ်လုပ်တွေပြည်သူ့ဘက်တော်သားလုပ်တွေစီနာယူသားဖြောင်းမှန်တော်လုပ်တဲ့လူတွေနဲ့တစ်မိနစ်ထောင်ထဲနေရတာကိုကကြေကွဲစရာလို့ကျွန်တော်ပြောပါတယ်ကျွန်တော်တို့တွေလည်းလွတ်ချင်ပါတယ်အဲမလွယ်သေးတာတော့မဟုတ်ဘူးပေါ့နော်လုပ်ဖို့လုပ်ကောင်းလုပ်နိုင်တဲ့အပေးယူကိုလူလူကောင်းဆောင်တော်အောင်ဆန်းစုကြည်ကဘလို့ပါပါနဲ့နဲ့တိမ်တိမ်မှုမှုကစားပါမလဲဆိုတဲ့ပေါ်ပဲမူတည်ပါတယ
်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့ဆိုရင်တမတော်ဘက်ကသဘောထားကလည်းအရေးပါနေတာမို့အစိုးရနဲ့တမတော်ကြားအခြေအလဲဆွေးနွေးရမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားတွေကပြောကြပါတယ်တမတော်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်တွေကထွက်သွားရေးအတွက်ဆန္ဒပြတောင်းဆိုခဲ့တာကြောင့်ဖမ်းဆီးထိန်သိမ်းခံထားရတဲ့တက္ကသကျောင်းသားခေါင်းဆောင်ကိုစရာလွင်ကတကြမ်းမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ဖို့အတွက်အားလုံးကမျှော်လင့်နေကြတယ်လို့ပြောပါတယ်
ပြန်လို့ကိစ္စကကျွန်တော်တို့မိသားစုတွေရောပြည်သူတွေအားလုံးကမျှော်လင့်နေကိစ္စဖြစ်တယ်လို့ကျွန်တော်ယူဆတယ်ဒီပြဿနာကလက်ရှိဒီအစိုးရဘက်မှတောင်းရင်လုံးလုံးလည်းရရှိရလားဆိုတော့ကျွန်တော်အလိုမတက်မှာဘာကြောင့်လဲဆိုတော့ဖမ်းတဲ့ဒီအစိုးရဖမ်းတာမဟုတ်ပြီးခဲ့တဲ့ဦးသိန်းဒီအစိုးရဖမ်းခဲ့တယ်ဦးသိန်းအစိုးရလက်ထက်မှာပဲပြန်လို့ရရတယ်ဒီပြန်လို့ဖမ်းတဲ့ဦးသိန်းရောအစိုးရကိုစိုးမွေတစ်ခုလဲလွဲခဲ့တာအဲ့ဒါဘလို့ပုံစံတိုင်းဖြစ်သွားလဲဆိုတော့ကျွန်တော်တို့လူစေချင်းတဲ့ဇူတွေနဲ့ပြန်လို့တဲ့အစိုးရဒါရန်တိုက်ချင်းလို့ကျွန်တော်မြင်တယ်နောက်ဆုံးအခုချိန်တွေကပြောရမယ်ဆိုတော့ဒီတကြမ်းမတိုင်ခင်ပေါ့ကျွန်တော်တို့တွေပြန်လွတ်လာမယ်လို့မျှော်လင့်နေကြတော့အများကြီးရှိနေတယ်ပေါ့
ဘာကသာကျောင်းသားကောင်းဆောင်ကိုနန္ဒဆက်အောင်ကအစိုးရတဲ့အနေနဲ့တကြမ်းမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေကိုမလွတ်ပေးဘူးဆိုရင်စစ်ဘက်ကသဘောထားတင်းမာမှုတွေရှိနေတယ်လို့ယူဆရမှာဖြစ်ကြောင်းပြောပါတယ်
။အများစုကလည်းဒီကြမ်းရဲမတိုင်ခင်မှာခံမှန်းကြတယ်လို့ကျွန်တော်တို့လည်းပြောကြတယ်။အဲဖြစ်နိုင်ရရှိပါတယ်။ဒါပေမဲ့ကျွန်တော်တို့မှတ်တာတော့တကယ်လို့ကြမ်းရဲမတိုင်ခင်မှာမလွတ်နိုင်ဘူးဆိုရင်တော့ပေါ်စီချက်တစ်ခုကြုံပြီးကျွန်တော်တို့တွက်လို့ရတယ်။ကျွန်တော်တို့နောက်ချစ်ဖွဲ့စည်းပုံခြေခံဥတွေရဖြစ်နိုင်တဲ့အချက်တွေပေါ့လွတ်တော်မှာလည်းကဆွေးနွေးရင်းတဲ့အချက်တွေအငြင်းပွားမှုတွေရှိနေကြတယ်ကြားတဲ့အခါကျတော့စစ်ဘက်ကသဘောထားတင်းမာတယ်ဆိုရင်တော့ဟိုဒီမတိုင်ခင်မလွတ်ဘူးဆိုရင်တော့စစ်ဘက်ကသဘောထားတင်းမာမှုတွေရှိတယ်ဆိုရင်လက္ခဏာတော့မြင်ရတယ်လို့ထင်တာပါ
။ဖန်စီထိန်သိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့သူတို့ပြန်လည်လွတ်မြောက်ရေးအတွက်အစိုးရသက်ထံတောင်းဆိုမှုတွေမရှိပေမဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘာသာပေါင်းစုံချစ်ချစ်ရေးအဖွဲ့ဝင်တွေကတောင်းဆိုတာတွေရှိနေပါတယ်ပညာရေးဥပဒေပြင်ဆင်ဖို့အတွက်ဆန္ဒပြရမှာပါဝင်ခဲ့တာကြောင့်ဖန်စီထိမ့်သိမ်းခံထားရတဲ့88မျိုးဆက်ငင်းချင်းနဲ့ပွင်လင်းလူအဖွဲ့အစည်းကမမီမီကအစိုးရသည့်အနေနဲ့တရားဥပဒေစိုးမိုးရေးအတွက်လုံသင်းလုံထိုက်တာတွေကိုလှုပ်ဆောင်နေတာကြောင့်စိုးရိမ်မှုမရှိဘူးလို့ပြောပါတယ်
ကျမတို့လွတ်မြောက်ရေးထက်အစိုးရသည့်အနေနဲ့ကတော့လုံသင်းလုံထိုက်တာရှိတာကိုဒါတို့အနေနဲ့နေ့စဉ်လွတ်တော်ထဲမှာအကောင့်ထည့်ပေါ်ပြီးတော့လှုပ်ဆောင်သွားတာကိုလည်းကျမတို့တွေ့ရပါတယ်အဲ့အတွက်ကြောင့်မလို့အစိုးရသည့်အနေနဲ့မြန်မာပြည်သူတွေအတွက်ပေါ့နော်လုံသင်းလုံထိုက်ပြည်တွင်းငင်းကြဲရေးနဲ့တရားဥပဒေစိုးမိုးမှုရေးကိုဦးစားပေးပြီးတော့လုပ်သွားမယ်ဆိုလို့ရှိရင်တော့ဒါဟာဖြစ်တယ်လို့တရားစွဲဆိုမှုတွေတရားဥပဒေလမ်းကြောင်းပေါ်မှာတရားဥပဒေလက်ကလုံးစားအသုံးချမှုတွေအလိုလျောက်ပျောက်သွားမယ်လို့ကျွန်မထင်ပါတယ
်နိုင်ငံရေးအကျဉ်းသားတော်တော်များများဟာတရားမဝင်စီတန်းလှည့်လည်မှုပုံမှန်78နိုင်ငံတော်အကြီးညိုပြည့်စင်မှုပုံမှန်905ခခွေးတွေနဲ့တရားရင်ဆိုင်နေရတာတွေများပါတယ်ရှင်